in Burmese.
Minglaba shin. VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတောင်းယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump နိုင်ငံရေးအကျိုးမြတ်ရဖို့ယူကရိန်းကိုဖိအားပေးတာတရားစွဲနိုင်လောက်တဲ့ပြည်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေအရကျွမ်းကျင်သူပညာရှင်သူတို့ကလွှတ်တော်ကိုပြောလိုက်ပါရဲ့။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးတရုတ်နိုင်ငံကအပြူဘောဆောင်ဝန်ဝန်ကူညီဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါရဲ့။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူကြီးညာပေးသွားမှာပါ
။အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစပားခင်းဧကတောင်းနဲ့ချီပြီးတော့ရိတ်သိမ်းချိန်တန်နေပေမဲ့လယ်သမားတွေလည်းတွေမသွားရဲပဲဖြစ်နေကြပါရဲ့။
သိကြနိုင်တဲ့အထင်မှာပဲအခုလက်ရှိအနေထားရပေါ့ရေးသိနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်ငါဧကအော်ငါမြို့နယ်တော့ရှိတယ်အဲ့ဒီငါမြို့နယ်မှာတော့
ရခိုင်ပြည်နယ်လုံဆိုင်ရာတောင်သူလယ်သမားဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ကြရဖို့ရှိပါတယ်ကမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုတိုင်းရင်းသားလက်နက်ကိုင်တွေရဲ့သဘောထားမျိုးအပေါ်မှာယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ညောင်ဝေရဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရမှာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကိုအရေးယူနိုင်ရေးဒီမိုကရက်အမတ်တွေဘက်ကအာထုတ်ကြိုးပမ်းမှုဘဲအခြေအနေထိရောက်လာပြီလဲဆိုတော့သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတထရမ့်ဟာနိုင်ငံရေးအကျိုးမြတ်ရမယ့်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးခဲ့တာတရားစွဲနေလောက်တဲ့ပြည်မှုတွေကိုကျူးလွန်အောင်ရောက်ကြောင်းဖွဲ့စည်းပုံအခြေခံဥပဒေအရကျွမ်းကျင်သူပညာရှင်တို့ကလွှတ်တော်ကိုပြောလိုက်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ဖက်ဖြစ်လာနိုင်တဲ့ဒုသမအောင်ဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုမယုံမသားတွေးဆောင်တာဟာသမ္မတတူဦးပေါ်အရေးယူဖို့ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျူးလွန်အောင်ရောက်ကြောင်းထင်ရှားနေတယ်လို့လည်း Harvard တက္ကသိုလ်ကဥပဒေပညာပါမောက Noah Feldman ကမနေ့ကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောခဲ့တာပါ Stanford တက္ကသိုလ်ကဥပဒေပညာပါမောက Pamela Kalan ကလည်း American သမ္မတရဲ့အနေနဲ့ရွေးကောက်ပွဲတွေကိုပြပကစွပ်ဖက်မှုတွေကနေအကာအကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်သင့်တဲ့အကြောင်းပြောဆိုထားပါတယ်ထို့သဖြင့် Ukraine သမ္မတကိုတယ်လီဖုန်းဆက်အကူအညီတောင်းခဲ့တာအာဏာအလွဲသုံးစာလုပ်ရရောက်ကြောင်းပြောဆိုခဲ့ပါတယ်မြောက်ကယ်လိုင်းနားတက္ကသိုလ်ကဥပဒေပညာပါမောက Michael Jack ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်လို့အောက်လွတ်တော်တရားရေးကော်မတီရှင်းမောက်အဖွဲ့မှစကားပြောရမှာတတိပေးခဲ့ပါတယ်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအမေရိကန်မှာဒီနှစ်တစ်ပတ်လိုအုတ်ချုပ်တာမျိုးကိုဟန်တာဖို့စစ်ရေးကြကာဝယ်ရေးဆွဲထားပြီးသမ္မတတွေကဥပဒေထက်မှရှိလို့မရတဲ့အကြောင်းလဲပြောဆိုခဲ့တာပါသမ္မတရဲ့ Republican Party ကကိုယ်စားလှယ်ဖိတ်ခေါ်ခဲ့တဲ့ George Washington တက္ကသိုလ်ကဥပဒေပညာပါမောက Jonathan Tally ကတော့2016ရွေးကောက်ပွဲမှာသမ္မတလောင်းထရမ့်ကိုထောက်ခံမဲ့မပေးခဲ့သူဖြစ်ပေမဲ့လက်ရှိတရားစွဲဆိုအရေးယူရေးကြိုးပမ်းမှုတွေမှာတော့အထောက်အထားခိုင်လမ်းမှုမရှိတဲ့အကြောင်းပြောဆိုသွားသလိုသမ္မတကိုဖယ်ရှားဖို့အတက်ကဒီမိုကရက်တီကဒေါသတကြီးကြိုးပမ်းနေတဲ့လောက်ရဖြစ်နေလဲပြောဆိုသွားပါတယ်
အမေရိကန်ပြည်ထောင်စုမှာပြည်ပနိုင်ငံတွေနဲ့လက်ပေးလက်ယူမှုကြောင့်တရားစွဲခံရသူဟာ2019ခုနှစ်အတွင်းစံချိန်တင်အောင်များခဲ့တယ်လို့တရားရေးဌာနကပြောကြားခဲ့ပါတယ်။အခုနှစ်အတွင်းနိုင်ငံတကာမှာလက်ထိုးမှုကြောင့်34ယောက်ကိုတရားစွဲခဲ့ပြီးအလားတူအမှုမျိုးမှာပြစ်ဒဏ်လျှော့ပေါက်အောင်လို့အပြစ်ရှိတယ်လို့ဝန်ခံခဲ့တဲ့အမှုကလည်း30ရှိတယ်လို့တရားရေးဌာနရာဇဝတ်မှုဆိုင်ရာဒုတိယရှေ့နေချုပ် Brian Benskowski ကဗုဒ္ဓဟူးနေ့တုန်းကပြောပါတယ်။ဒီအရေးအတွက်နှစ်ခုလုံးကစံချိန်တင်အောင်များလာတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေနဲ့ကုမ္ပဏီအရာရှိတွေအနေနဲ့တခြားနိုင်ငံတွေမှာစီးပွားရေးအသာစီးရအောင်လို့နိုင်ငံသားအစိုးရတာဝန်ရှိသူတွေကိုလက်ထိုးတာတားမြစ်တဲ့ FCPA ရဲ့ဥပဒေနဲ့တရားစွဲခံရတဲ့အမှုတွေဖြစ်ပါတယ်။လက်ပေးလက်ယူလုပ်သူတဦးတယောက်ချင်းကိုအရေးယူတဲ့အရေးအတွက်စံချိန်တင်များလာတယ်လို့စီးပွားရေးလုပ်ငန်းကြီးခုနှစ်ခုကိုလည်း FCPA အမှုနဲ့တရားစွဲခဲ့တယ်လို့ဒူးရှိနေချုပ်ကပြောပါတယ်။ပြည်ပနိုင်ငံတွေနဲ့လက်ပေးလက်ယူလုပ်တဲ့အမှုတွေကိုတရားရေးဌာနကခုနောက်ပိုင်းပိုအာရုံစိုက်လာတယ်လို့မမှန်မကန်လောက်တာတွေးရှိရင်သတင်းပေးဖို့ကုမ္ပဏီတွေကိုအားပေးနေပါတယ်။စုံစမ်းမှုတွေမှာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ရင်ပြစ်ဒဏ်လျှော့ပေါက်ပေးမယ်လို့လည်းဆွဲဆောင်တိုက်တွန်းနေပါတယ်
။ရေမင်းနိုင်ငံကတဘုံနေထံပေးဖို့မဲ့ EU နိုင်ငံလုံးမစ်ဆိုင်းတုံးတွေလို့ယူဆရတဲ့လက်နက်စိတ်ပိုင်းအမျိုးများကိုအမေရိကန်ရေထက်စစ်သည်မော်စင်ကကြားဖြတ်ဖမ်းဆီးမိတဲ့အကြောင်းအမေရိကန်စစ်တောင်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗိုလ်ထုံးနေတုန်းကအာရဗီယာပင်လယ်မြောက်ပိုင်းမှာ တမောရစင်းကိုအမေရိကန်ရေးတက်တဲ့ခန်းစီဆောင်တပ်ဖွဲ့တွေတက်ရောက်ရှာဖွေစစ်ဆေးရတာလက်နက်တွေကိုတွေ့ရှိခဲ့တဲ့အကြောင်းမင်းရုံးကလည်းတင်ထုတ်ပြန်လိုက်တာပါလက်နက်စစ်ပန်းတွေဟာယူအန်နိုင်ငံနဲ့ဆက်နွယ်နေတာကိုလည်းတွေ့ခဲ့ကြပါတယ်ယမန်နိုင်ငံမှာအစိုးရကိုလင်းနေချပုံကနေတဲ့ဟူတီသဘောတွေကိုယူအန်နိုင်ငံကလက်နက်တွေတင်ဖို့နေတယ်ဆိုပြီးအမေရိကန်ကတခြားသောဆက်ဆွဲနေရဖြစ ထားတဲ့တစ်သားတင်မောင်းငယ်တစ်စင်းကိုတင်မောင်းသားတွေကသတိထားမိခဲ့တာဖြစ်ကြောင်းလည်းအမေရိကန်အစိုးရတောင်းရှိသူတွေကပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုတွေကနေဘက်ဒေတာတွေမှာဆက်တွယ်ရေးကုမ္ပဏီကြီးတွေကဒေါ်လာ၈ဘီလီယံခွဲဖို့လောက်ဟွာဝေပစ္စည်းကိရိယာတွေဝယ်ယူပြီးတော့အင်တာနက်ဆက်သွယ်ရေးစနစ်တက်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တာကြောင့်ဟွာဝေကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲလိုက်ပါတယ်ပြည်ထောင်စုဆက်သွယ်ရေးဆိုင်ရာကော်မရှင် FCC ကိုနယူးအော်လင်းစ်မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေကုမ္ပဏီကတရားစွဲတာဖြစ်ပါတယ်အမေရိကန်လုံခြုံရေးကြောင့်လို့ဆိုပြီးတရုတ်ကဟွာဝေနဲ့ ZTE ဆက်သွယ်ရေးကုမ္ပဏီကြီးတွေရဲ့ပစ္စည်းတွေနည်းပညာတွေမတုံ့ရလို့ထရမ့်အစိုးရကအထောက်အထားမရှိဘဲနိုဝင်ဘာလမှာကန့်တတ်ချက်ထုတ်ပြန်ခဲ့တယ်လို့ဟွာဝေရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့လုံခြုံရေးကိုဟွာဝေကချိန်ချောက်ရာရောက်တဲ့တက်တဲ့တစုံတရာမရှိဘဲ FCC ကန့်တတ်ချက်တွေထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဟွာဝေကုမ္ပဏီဥပဒေအကြံပေးချုပ်ကလည်းရုံးချုပ်ရှိရာတရုတ်နိုင်ငံရှင်ကျန်းမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်လို့အမေရိကန်အစိုးရရဲ့သတ်မှတ်ချက်နဲ့ပတ်သက်လို့အမေရိကန်ကိုဟွာဝေတရားစွဲတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။မလာတုန်းကလည်းအမေရိကန်လွှတ်တော်ကချမှတ်ထားတဲ့တားမြစ်မှုတွေအပေါ်ဟွာဝေကဥပဒေကြောင်းကနေစိန်ဆော်တရားစွဲခဲ့ပါတယ်။အမေရိကန်အစိုးရဌာနတွေနဲ့အစိုးရဌာနတွေအတွက်အလုပ်လုပ်ပေးနေတဲ့လုပ်ငန်းတွေအနေနဲ့ဟွာဝေရဲ့ပစ္စည်းတွေနှီးပြနေတာတွေသုံးစွဲမှုပိတ်ပင်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2018ခုနှစ်မှာအတည်ပြုခဲ့တဲ့အပေါ်အဲ့ဒီတုန်းကတရားစွဲခဲ့တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်ညမှာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနိုင်ငံတကာကတတမန်ရေးရာချိုးဖောက်မှုတွေရပ်တန့်နေတာစိုးရိမ်စရာအခြေအနေမှာရောက်နေပြီးကိုရီးယားကျွမ်းဆွယ်ညဉ့်ဉာဉ်ရေးနဲ့ဒီညဉ့်ရေးတွေတရုတ်နိုင်ငံကအပြည့်သဘောဆောင်ပါဝင်ကူညီဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းလိုက်ပါတယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ထောက်ရတည်ညဉ့်ရေးရဲ့လုပ်ငန်းစဉ်ဟာလမ်းဆောင်လွမ်းကမ်းမှာရောက်နေတဲ့အကြောင်းစိုးမျိုးတော်ကသမ္မတအင်ဒိုမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံချိန်မှာတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါအင်ဂျင်နီယာကတိကုနဲ့ညူကလ িয়ার ကိစ္စနဲ့ဒေသဖြစ်လာဖို့တရုတ်ဆွေရကဆက်လက်အားပေးသွားဖို့လည်းအကူအညီတောင်းခံခဲ့ပါတယ်။အမေရိကန်ရဲ့မင်းဆန်တုံးရဲ့ကာဝေးစနစ်တောင်ကိုရီးယားနိုင်ငံမှာခြားထားမှုပေါ်ချင်းချောက်မှုတရားဖြစ်ရှုမြင်ထားတဲ့တရုတ်နိုင်ငံနဲ့နိုင်ငံငယ်ဆက်ဆံရေးမပြေမလည်ဖြစ်နေကြမှာပဲ။လင်းနေတွင်ပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီဆိုမျိုးတော်ကိုရောက်ရှိလာပြီးတော့တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးကတော့နိုင်ငံငယ်ခြားမဟာဗျူဟာကျတဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့နဲ့ကွန်ရက်တင်မှမှုတွေချုပ်နေရတဲ့အမေရိကန်အစိုးရအနေနဲ့နိုင်ငံတကာရေးရာကိစ္စတွေပေါ်တစ်ဖက်သက်လျက်တွေနဲ့ချင်းချောက်နေသလိုနိုင်ငံရေးအရာအတင်းအကျပ်ဖိအားပေးတာရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်မှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဝမ်ယီဟာဒီသတင်းပတ်ကုန်မှာပဲမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုတွဲရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။
ပစိဖိတ်သမုဒ္ဒရာတွေကဆမ်မိုဝါကျွန်းနိုင်ငံမှာအောက်တိုဘာလတည်းကဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာကြောင့်အစိုးရကနိုင်ငံတော်ဝန်ကာကွယ်ဆေးထိုးအစီအစဉ်ကိုလုပ်နေပါတယ်။ကာကွယ်ဆေးထိုးစီမံကိန်းအတွက်ဝန်ကြီးချုပ်ကနှစ်ရက်ရုံးပိတ်ရက်သတ်မှတ်ထားပြီးလူတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတည်းကကူးစက်ဖြစ်ပွားနေတဲ့ဝက်သက်ရောဂါကြောင့်သေဆုံးသူ60ကျော်ရှိနေချိန်မှာဆေးဝင်နှံတွေကတအိမ်တက်ဆင်းဝက်သက်ရောဂါကာကွယ်ဆေးလိုက်ထိုးပေးနေတာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့နဲ့တောက်ကြနေနေ့ရက်မှာအကြောင်းအလုံးပိတ်ပြီးစီးပွားရေးလုပ်ငန်းအလုံးရနာထားဖို့အစိုးရကကြေညာထားတာကြောင့်ပုံမှန်စီကားတဲ့အာဖီယာမြို့တော်တစ်ခုလုံး၆ကန့်နေပါတယ်။ဆာမိုဝါကျွန်းနိုင်ငံမှာလူဦးရေ2သိန်းလောက်ရှိပါတယ်။ကာကွယ်ဆေးမဖြစ်မနေထိုးချင်သူတွေအနေနဲ့အိမ်ရှိမှာအလန်းဒီလွှင့်ထားဖို့လည်းတိုက်တွန်းထားပါတယ်။ဝက်သက်ရောဂါစတင်ဖြစ်ပွားခဲ့တဲ့က4000ကျော်ကူးစက်ခဲ့ပြီးသေဆုံးသူ62ယောက်မှာ54ယောက်ကအသက်4နှစ်နဲ့4နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်။ဆေးရုံတင်ထားရတဲ့ကလေး19ယောက်ရဲ့အခြေအနေဟာလည်းဆိုးနေပါတယ်။
အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ဟွန်နိုလူးလူးက ပလက်စစ်ကန်ရေတပ်စခန်းမှာမနေ့ကအမေရိကန်တင်မောလာ2ရဲ့ပြစ်ခတ်မှုကြောင့်လူမျိုးသေဆုံးပြီးတဦးထဏ်ရရသွားပါတယ်ပြစ်ခတ်မှုကျွလွန်ခဲ့တဲ့တင်မောလာကသူ့ကိုယ်သူပြစ်ဒဏ်ဆုံးစစ်ဆင်ရင်သွားတဲ့အကြောင်းလဲအမေရိကန်ရေတပ်ဒုတိယဗိုလ်ချုပ်ကြီးရောဘတ်ချက်တွစ်ကဒင်းနောက်တီကိုပြောပါတယ်ယူကလီးယားရင်ငုံတင်မောလီပြည်ပြင်ထိမ့်သိမ်းထားတဲ့နေရာမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုဖြစ်ရာပလက်စစ်ကန်ရေတပ်နဲ့လေတပ်ပူးတွဲခြေဆိုင်စစ်ကန်တွေမှာတော့အဝင်ထွက်တွေကိုလည်းယာယီပိတ်ခဲ့ရပါတယ်ကိုရန်တွေ့ခဲ့သူတယောက်ကတော့သက်သန်ကြားတဲ့အတွက်သူ့ရုံးကန်ပြတင်းပေါက်ကနေလှမ်းကြည့်ရချင်းမှာပဲလူသုံးလဲကျန်နေတာတွေ့ရပြီးတင်မောသားယူနီဖောင်းနဲ့အမျိုးသားတယောက်ကသူ့ကိုယ်သူသနက်နဲ့ပြစ်လိုက်တာကိုတွေ့လိုက်ရတဲ့အကြောင်းလဲဒေသခံတွေထဏနာတစ်ခုကိုပြောဆိုခဲ့တာပါဒီဆုံးတရားရသူ၃ဦးစလုံးကတင်မောချင်းမှာလုံလုံနေကြတဲ့အရက်ဖက်ဝန်ထမ်းတွေဖြစ်တဲ့အကြောင်းလဲရတဒုတိယဘူဂျိုကြီးချက်တွေ့ကပြောဆိုထားပါတယ
်ကဘာတဝမ်းတင်ချတိတ်ပန်နဲ့စာဖတ်မှုပိုင်းမှာထိတ်တန်းရောက်နေတဲ့နိုင်ငံ၁၀နိုင်ငံထဲမှာအာရှနိုင်ငံတွေကထိတ်တန်းကနေပါဝင်နေတယ်လို့ကဘာတဝမ်းကပညာရေးအဆင့်တန်းကိုလေ့လာတဲ့စစ်တမ်းတစ်ခုမှာတွေ့ရှိပါတယ်ကုလသမဂ္ဂ OECD ရဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်တန်းကိုစမ်းစစ်တဲ့ပိစာအစီအစဉ်ကပြုလုပ်တဲ့စစ်တမ်းအရတရုတ်စင်ကာပူမကာအိုဟောင်ကောင်ထိုင်ပေဂျပန်နဲ့တောင်ကိုရီးယားကကျောင်းသူကျောင်းသားတွေကတင်ချအတော်ဆုံးနိုင်ငံစည်းရင်းမှာထိပ်ပိုင်းကနေပါဝင်နေပါတယ်အတော်ဆုံး10နိုင်ငံစည်းရင်းနဲ့ပါတဲ့ဂျန်နဲ့3နိုင်ငံကတော့ Estonia, Netherlands နဲ့ Poland နိုင်ငံတို့ဖြစ်ပါတယ် American ကတော့ Canada, Britain, Australia နိုင်ငံတို့ထက်နောက်ရောက်ပြီးတော့နံပါတ်38နေရာမှာရှိပါတယ်သိပ္ပံပညာရပ်မှာလည်းတရုတ်စင်ကာပူမကာအို Estonia, Japan, Finland,ကိုရီးယား၊ကနေဒါ၊ဟောင်ကောင်နဲ့တိုက်ပေတို့ကအတော်ဆုံး10နိုင်ငံစည်းနဲ့ဝင်ပြီးတော့အမေရိကန်ကနံပါတ်18နေရာမှာရှိပါတယ်။တရုတ်နိုင်ငံတွေကဘေကျင်း၊ရှန်ဟိုင်း၊ကျန်းစုနဲ့ကြည်ကျန်းနယ်လေးခုကကျောင်းသူကျောင်းသားတွေဟာတခြားတရုတ်ဒေသတွေထက်ကိုတင်ချာနဲ့သိပ္ပံဘာသာရပ်ပိုင်းမှာတည်တည်တတ်တာပိုတာတယ်လို့စာဖတ်ပိုင်းမှာလည်းတာတာကိုလေ့လာမှုကတွေ့ရှိခဲ့ပါတယ
်။ကြာသပတေးနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံနဲ့မဆူမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလာတဲ့အရင်ဆုံးနှာစင်ကြရပါမယ်။တိုက်ပွဲတွေဖြစ်နေရရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အေကတသိန်းကျော်လောက်စပားရည်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလက်သမားတမကဥက္ကဋ္ဌကပြောပါတယ်တိုက်ပွဲတွေကြောင့်လက်သမားတွေလဲတဲမသွားရကြပဲစပားကင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ရသေးတော်မြို့နယ်ကြောက်တန်းကျေးရွာကလက်သမားတအူးကလည်းပြောပါတယ်တောင်သူလက်သမားတွေရဲ့အခက်ခဲတွေကိုအစိုးရဘက်ကလည်းတတ်နိုင်သလောက်ကူညီပေးနေတဲ့အကြောင်း VOA သတင်းတောက်ကိုတက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
လက်ရှိဆွေရတက်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်ငါးခုလောက်မှာလေကားသတင်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ
်ဒီပြင်ကျွန်တော်တို့ဒီရခိုင်ပြည်နယ်မြောက်ပိုင်းဒီတောင်တန်းဒေသနဲ့ဆက်သက်တဲ့မြို့နယ်အရှင်းတို့နယ်ဟောက်တော့ရှိတယ်ပေါ့ဟိုအကြံပြန်အောင်ပြန်ပေါ့နော်အဲ့ဒီထက်မှာမှကျွန်တော်တို့ဒီတောင်သူလေသမားနဲ့ပတ်သက်တဲ့ဒီမစိတ်ကျိုးနိုင်ခဲ့တဲ့ area ဟာဧကရီရှိခဲ့တယ်စိတ်ကြုံနေတဲ့အထင်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်၅ဧကဟို၅မြို့နယ်လောက်ရှိတယ်အဲ့ဒီမြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တမ်းပေါ့နော်ကျွန်တော်ဒီတောင်သမကပြစစ်တမ်းအရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာကလေသမားတွေကိုတမ်တော်ကအဲထောက်ခံအပ်ပေးတယ်ဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပားစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပစ်ထားကြရတယ်လို့သူကဆက်ပြောပါတယ်
။ဟောပွင့်ပွင့်လင်းပြောရင်ကျွန်တော်တို့ဟိုတိတ်ပွေးဖြစ်တဲ့ဒေသပေါ့အဲ့ဒီဒေသတွေမှာကျွန်တော်တို့ကလေကွင်းတွေအနှောင့်အယှက်တော်တော်ဟိုအနှောင့်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိတ်ပွေးတော့မရှိဘူး။ဒါပေမဲ့လို့အဲ့ဒီတိတ်ပွေးအဲ့ဒီနေကိုတော့ရင်သူတို့ကဒီဟိုပေါ့ဟိုပါညာပေါ့သူတို့ကအပ်ပေးတယ်ဆိုတဲ့ပုံစံမျိုးတန်တရားသိနေပေါ့နော်ဖန်စီခံရတာပဲ။ဟန်တာရရှိတယ်အဲ့ဒီကြောင့်ကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောအောင်ပါပေါ့
ရသေးတော်မျိုးနဲ့ကြောက်တန်းကြီးရွာမှာလည်းနှစ်ဖက်တိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီးလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေသခံဦးဝေမောင်ကပြောပါတယ်
300လောက်ရှိမှ300ရေကားလောက်ရှိနေတယ်ဟိုစစ်တေကလည်းစပားတွေကိုလေပဲအဲ့ဒီလိုသာတိုက်ထောဟိုတိုက်ထောရမယ်ဆိုလို့ရှိရင်ကျွန်တော်မိုးမင်းစားပေါင်းမင်းဟာကလေးတွေဒီကဒီကဒီမှာတောင်းစရာရောအခြားဖြစ်ဖြစ်ဒီဘုံပေါ့
လက်ရှိရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေချင်တယ်လို့လည်းဥကျော်ဆန်ကဆက်ပြောပါတယ
်ဒီအချိန်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအကူပေါ်တဲ့တိတ်ဟိုကျွန်တော်တို့အခွင့်အလမ်းတိတ်မရှိနိုင်ဘူးပေါ့နော် အဲ့ဒီကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်တူလေသမားတွေရဲ့အခက်အခဲကကျွန်တော်ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။မျောလင်းတယ်ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိအဲကျွန်တော်တို့ထိတ်ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြစ်ရှာဖို့ကြိုးစားတာလေသမားတွေတန်တန်ရာပြင်လေသမားကိုကူစားပြုရဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမြင့်မြန်တာတော့ကျွန်
ချပြီးသားဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးတက်တော်နေတက်တူတွင်ဝန်ကြီးဦးကျော်လင်းကပြောပါတယ
်တိတ်ပွေးရှောင်းတွေကလည်းတကယ်သူတို့ကနဲ့တူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အစိုးရအဖွဲ့မှလည်းချီရစစ်တွေကိုဟုံးလုံးထုတ်ပြီးတော့ကျွန်တော်တို့သုံးနေရတာပေါ့လေအခုကျွန်တော်တို့သုံးတာကကျွန်တော်စစ်တွေဒီခရိုင်မှာဆိုလို့ရှိရင်30နဲ့80စီကျွန်တော်တို့အစိုးရကထုတ်ပေးထားပါတယ်တောင်တူလေးထဲမှာရှိပါတယ်နောက်ကြောက်တော်မှာဆို9စီရှိပါတယ်တောင်တူလေးထဲမှာနောက်မြောက်ဦးမှာ4စီရှိပါတယ်မင်းပြားမှာ2စီရှိပါတယ်နောက်ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်မှန်တွဲမှာ2စီရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံစံစဘာလုံးဝရှင်များအပင်နဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မက်ကိုကကျွန်တော်တို့အစိုးရအဖွဲ့ကိုစုထားတဲ့ဆက်ဆက်တစည်းလက်တောင်တူလေးထဲမှာပဲရှိပါတယ်နောက်ဒီနေ့ပဲအိန္ဒိယကလှူတဲ့ရေမင်းရွှေ35စီးအဲ့ဒါတမျိုးနဲ့တစည်းကြားနေကျွန်တော်အကုန်လုံးခိုးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှာရှိတဲ့စက်တွေအကုန်လုံးအတောင်တွေလည်းထင်ပါပဲရှိပါတယ်တကယ်ပြည်ပကဘူးကြီးနိုင်မယ်ဆိုလို့ရှိရင်အစည်းထောင်ချိုးလို့ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရမှာရှိတာကခုနကကျွန်တော်ပြောသလိုပါပဲ
ရခိုင်ပြည်နယ်တွင်းကစဘာတွေဟာတေအကမှာတန်80ကနေတန်100အထိထွန်းလုံးရှိပြီးတိုက်ပွဲတွေကြောင့်မိုးရသည်မှာစဘာမစိုက်ပျိုးနိုင်တဲ့လေအက300ကျော်အထိရှိတယ်လို့တောင်တူလေသမားတမကကပြောဆိုထားပါတယ်စိုက်ပျိုးထားတဲ့လေကတော်တော်များများကိုလည်းအခုရှင်တိမရိုက်သိမ်းနိုင်ကြတာဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဒေသတွင်းတိုက်ပွဲတွေကြောင့်သိမ်းနေရှိတဲ့ဒေသခံပြည်သူတွေဒုက္ခရောက်နေကြတာကြောင့်နှစ်ဦးနှစ်ဖက်ဆွေးနွေးပြီးတော့ငင်းချမ်းရေးကိုအကောင့်ထေဖို့ဆောင်ရွက်ပေးစီရှင်တယ်လို့အစိုးရအဖွဲ့ကပြောပါတယ်။
ကိုတန်နိုင်ပြောပြသွားတာပါရှင်။အခု ICJ နိုင်ငံတကာတရားရုံးနဲ့မြန်မာပြည်အရေးကိုအလှည့်ပေးကြပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုဟန်တာဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကြားမှာသဘောထားအမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်။ဒီလိုကွဲလွဲတဲ့သဘောထားတွေဟာတချို့ကသူတို့အဖွဲ့အစည်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေတာကြောင့်ဖြစ်တယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားမှုနဲ့ဆက်ဆက်နေတယ်လို့ဘယ်လ်ဂျီယံအခြေစိုက်ယူရိုဘာမာရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညောင်ဝေကပြောပါတယ်။မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းတဲ့အခါမှာဦးညာဟန်ညာဝေကအခုလိုစပြောပါတယ်
။တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နက်ကင်ထားတာရှိတယ်။တချို့ကလည်းစီးပွားရေးနဲ့ကင်ထားတဲ့အဖွဲ့လေးရှိတယ်။ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူး။အစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စလင်ကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာကိုပဲလက်ခံပြီးတော့မှအစိုးရလုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူလေးလည်းရှိပါတယ်။တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်အရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်။သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူး။ဒီအစိုးရကိုမထောက်ခံရင်ငင်းချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လည်းရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့အစည်းတွေကသူတို့မြင်မှာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုမလိုက်နာဘဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမတင်းချင်တာဒါရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥဟန်ညာဝေးရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်ဘာကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်သမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘယ်သူမှကြိုမစိုက်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့စ조사လဲဘယ်သူမှမအောင်မြင်ခဲ့ဘူးအခုလိုတရားရုံးရောက်လာတော့သမတော်ကတကယ်ဘယ်လိုရှိတယ်ကျင့်ဘယ်လိုရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းဝယ်ကျွန်တော်တို့ကဒီမိုကရေစီတကယ်လိုလားရင် ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တပ်ကဘယ်လိုအဆင့်တန်းရှိတဲ့ဘယ်လိုလေ့ကျင့်တဲ့ဘယ်လိုစည်းကမ်းရှိတဲ့ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါတ
ယ်မြန်မာအစိုးရဘက်ကလူမျိုးတုံးတက်ဖြတ်မှုအရေးမှာအထူးကြွမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက္ခဝီလျံရှပ်ဘတ်စ်ကိုရှေ့နေလိုက်ဖို့ငားလိုက်တဲ့ကိစ္စမှာဟိုဘယ်လိုမြင်ပါလဲရှင်
အဲ့ဒီပုဂ္ဂိုလ်ရဲ့ယက်တည်မှုပေါ်မှာဒီပါတယ်ဒီတရားစွဲတဲ့နိုင်ငံရောသူတို့ရဲ့ရှေ့နေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးညင်းမလဲဆိုတဲ့ဟာစဉ်းစားစရာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ညင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နိုင်ပါတယ
် ICC တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးအနေနဲ့ခုခံခြေဖားမဲ့အပေါ်မှာရောဦးဟန်ညာဝင်းရဲ့အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်တယောက်တည်းမြင်ကတော့နိုင်ငံသားရေးဝန်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီအမှုကဒေါအောင်ဆန်းစုကြည်နဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တပ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်သူကတော့ညင်းပေးမယ်တပ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်လားဆိုတာစဉ်းစားစရာဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်အဲ့လိုမျိုးသူထပ်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံရေးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့သုံးသက်ချက်တည်းလဲထွက်လာပါတယ်အဲ့ဒီပုံမှာဦးဟန်ညာဝင်းဘယ်လိုမြင်ပါလဲရှင
်အပေးယူလဲရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်အမြင်မှာကကျွေးလိုက်တာပဲလို့ကျွန်တော်မြင်တယ
်ဘယ်ဂျီယံခြေဆိုင်ယူရိုဘာမာရုံးရဲ့မှုဆောင်ညွှန်ကြားရေးမှုကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်
တော်ရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမျက်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။စနေညတိုက်ရိုက်ဒီလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတပုတ်ကိုအလှည့်ပေးချင်ပါတယ်။ဒီမိုကရက်လွတ်တော်အမတ်တွေကဥပဒေပညာရှင်၄ဦးကိုဖိတ်ကြားပြီးတမရကိုတရားစွဲရာထူးကဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပါအခြေခံအကြောင်းတွေကြားနာပွဲတစ်ခုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပြီးတမရကိုတရားစွဲဆိုနိုင်ရေးဆိုင်ရာလုပ်ငန်းစဉ်ကိုနောက်တစ်ဆင့်တိုးပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။အလွတ်တော်တရားရေးကော်မတီကပြုလုပ်ခဲ့တဲ့ကြားနာပွဲကတမရကိုတရားစွဲရေးမစွဲရေးအတွက်လွတ်တော်မှာအခုနှစ်မကုန်ခင်မဲခွဲဆုံးဖြတ်ဖို့ခြေတလန်းပိုနှိစက်လာတာဖြစ်ပြီးတကယ်လို့တရားစွဲတဲ့အဆိုနိုင်ခဲ့ရင်သမရကိုယာရုကဖယ်ရှားရေးအထက်လွှတ်တော်မှကြားနာစစ်ဆေးတဲ့နောက်အဆင့်တစ်ခုကိုရောက်လာမှာပါဒီအကြောင်း VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းကပြောပြပါမယ်ရှင
်သမရဒေါ်နယ်ထရမ့်ဟာသူ့အတွက်နိုင်ငံရေးအမြတ်ထွက်စေဖို့ယူကရိန်းနိုင်ငံကိုတရားခံအဖြစ်အသုံးချခဲ့တယ်ဆိုတာကိုသိတာထင်ရှားတဲ့တသက်အထောက်အထားတွေတွေ့ရှိရကြောင်းအောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ် Jared Nadler ကပြောပါတယ
် He was willing to compromise our security at his office for personal political
သူတို့ပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအမြတ်ရဖို့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးကိုသမရကရောင်းစားဖို့ဆန္ဒရှိခဲ့ပါတယ်။သမရထွက်မြဲဒီလုံရက်ကိုလူမီသွားတော့မှယူကရိန်းကအရေးတကြီးလုံနေတဲ့ငွေတွေကိုပေးလိုက်တယ်ဆိုတာကအဓိကမဟုတ်ပါဘူး။အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ဖို့သမရကနိုင်ငံသားတိုင်းပြည်ကိုအကူအညီတောင်းခဲ့တဲ့ကိစ္စပါ။
နယ်လာဟာသမရကိုတရားစွဲရေးစုံစမ်းစစ်ဆေးမှုတွေကိုဥဆောင်နေသူဖြစ်ပြီးသမရထွက်မနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်ဥပဒေကိုချိုးဖောက်ခဲ့သလားဆိုတာနဲ့အဲ့ဒီအတွက်တရားစွဲလို့ရမရဆိုတာကိုဖွဲ့စည်းပုံဆိုင်ရာကြွမ်းကျင်သူတွေကိုခေါ်မေးနေတာပါ ဟာဗတ်တက္ကသိုလ်ကဖွဲ့စည်းပုံဆိုင်ရာကြွမ်းကျင်သူ Noah Feldman ကတော့
The abuse of office occurs when the president uses a feature of his power
သမရကသူ့ရဲ့လုပ်ပိုင်ခွင့်ပေါင်းတဲ့ကျော်လွန်ပြီးတော့အမေရိကန်ပြည်သူတွေအတွက်မဟုတ်ဘဲသူ့ကိုယ်ကျိုးအတွက်သူ့ဘက်ကရည်တည်သူတွေအတွက်ရွေးကောက်ပွဲအနေရရေးအတွက်လုပ်ခဲ့မယ်ဆိုရင်အာနာလွဲသုံးစားလုပ်မှုမြောက်ပါတယ်။အာနာလွဲသုံးစားလုပ်မှုဒါမှမဟုတ်သင်ငယ်တဲ့ပြစ်မှုတစ်ခုခုကျူးလွန်ခဲ့ရင်သမရကိုတရားစွဲလို့ရနိုင်ကြောင်းမြောက်ကာရိုလိုင်းနာတက္ကသိုလ်ဥပဒေရ
This is precisely.
ကျွန်တော်တို့အခုပြောနေတဲ့အကြောင်းအရာဟာတရားစွဲလို့မရနိုင်တဲ့ကိစ္စမဟုတ်ဘူးဆိုရင်တခြားဘာမှရှိတော့မှာမဟုတ်ပါဘူး။ဒီလိုကိစ္စမျိုးအတွက်ဂျိုဒင်စဉ်းစားပြီးဖွဲ့စည်းပုံထဲမှာထည့်ရေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဖိတ်ကြားခံရသူပညာရှင်နိုင်ကတသဘောတည်းရှိကြတာတော့မဟုတ်ပါဘူး။ George Washington
တက္ကသိုလ်ကဥပဒေပမောက္ခဂျွန်နသန်တာလီရဲ့ထွက်ဆိုချက်ကတော့ဒီလိုကိစ္စမျိုးတွေကဂျိုဒင်စဉ်းစားပြီးဖွဲ့စည်းပုံထဲမှာထည့်ရေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဖိတ်ကြားခံရသူပညာရှင်နိုင်ကတသဘောတည်းရှိကြတာတော့မဟုတ်ပါဘူး။ George Washington တက္ကသိုလ်ကဥပဒေပမောက္ခဂျွန်နသန်တာလီရဲ့ထွက်ဆိုချက်ကတော့
ဒီလူတွေကတန်းကြီးကိုတကယ်ချစ်တာဟုတ်ရဲ့လားဆိုတာမိကုန်ထုတ်စရာရှိပါတယ်။ဒါကအင်မတန်ရေးပါတဲ့ကိစ္စပါ။သူတို့တန်းကြီးကိုတကယ်ချစ်ရဲ့လား။အလို့တော်ဥက္ကဋ္ဌနန်စီပလိုစီကသမနာကိုတရားစွဲရေးမစွဲရေးကိစ္စကိုလွတ်တော်အနေနဲ့ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတဲ့အချိန်စရာပြောမထားသေးပါဘူး။ပမောက္ခတာလီကတော့တရားစွဲဖို့အမြန်မလုပ်တင်ကြောင်းသတိပေးလိုက်ပါတယ်။ဒီတော်တွင်အလို့တော
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်။ကြာသပတေးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြားရဖို့ရှိပါတယ်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလမ်းမီတာ190kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကိုကြတာရင်းနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးတာတရားစွဲဆိုနယ်လောက်တဲ့ပြည်မှုတွေကိုကျူးလွန်ရအောင်ကြောင်းဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူပညာရှင်၃ယောက်ကလွှတ်တော်ကိုပြောလိုက်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုမယုံမသာတွေးဆောင်တာသမ္မတတူပေါ်အရေးယူဖို့ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျူးလွန်ရအောင်ကြောင်းထင်ရှားတယ်လို့လည်း Harvard တက္ကသိုလ်ကဥပဒေပညာဗမာကနိုအာဖေးမန်ကမနေ့ကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောခဲ့တာပါ Stanford တက္ကသိုလ်ကဥပဒေပညာဗမာကပမလာကလမ်ကလည်းအမေရိကန်သမ္မတအနေနဲ့ရွေးကောက်ပွဲကိုပြည်ပကဆွတ်ဖက်မှုတွေကနေအကာအကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်သင့်တဲ့အကြောင်းပြောဆိုသွားပါတယ်။မြောက်ကယ်လိုနန်းတက္ကသိုလ်ကဥရိပညာပမောက်ကမိုက်ကယ်ဂျားကတော့သမ္မတပေါ်ရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးကအထိပ္ပယ်မဲ့ရရောက်လိမ့်မယ်လို့အလွတ်တော်တရားရေးကော်မတီရှင်းမှာအဖွင့်စကားပြောရမှာသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကနေဘက်ဒေသတွေမှာဆက်သွယ်ကုမ္ပဏီကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေးပစ္စည်းတွေကိုဝယ်ယူပြီးအင်တာနက်ဆက်သွယ်စနစ်တွေတက်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တဲ့အပေါ်တရုတ်ဟွာဝေးကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူလူကပလတ်စတစ်ကန်ရေထပ်စခန်းမှာမနေ့ကအမေရိကန်တမောသားတူရဲ့ဖြစ်ခတ်မှုကြောင့်လူနုသေဆုံးပြီးတူတန်ရရသွားပါတယ်ဖြစ်ခတ်မှုကျွလွန်ခဲ့တဲ့တမောသားသူ့ကိုယ်သူဖြစ်သက်အဆုံးစီရင်သွားတယ်လို့လည်းအမေရိကန်ရေတပ်တာဝန်ရှိသူတွေကပြောဆိုကြပါတယ်
ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါအခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုခေဖြစ်ပါတယ်ရှင်အခုကျွန်မတို့အတန်လွင်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီအစီအစဉ်မှာတော့လိုင်းဒိုမီတာ25 32 51လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington. from Washington.